ရခိုင်တိုင်းရင်းသားမြို့နယ်စုပါတီတွေကတော့မြို့တိုင်းရင်းသားဖွံ့ဖြိုးရေးပါတီမြို့တိုင်းရင်းသားပါတီမြို့အမျိုးသားဒီမိုကရေစီပါတီခမည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီနဲ့ဒိုင်းနယ်လူမျိုးများတိုးတက်ရေးပါတီတို့ဖြစ်ကြပါတယ်မြို့ခမည်ဒိုင်းနယ်တိုင်းရင်းသားတွေဟာရခိုင်ပြည်နယ်မြောက်ဘက်ပိုင်းဒေသတွေမှာအများဆုံးနေထိုင်ကြတာကြောင့်ပါတီရဲ့ဗဟိုဌာနချုပ်တွေကလည်းစစ်တွေဘူးသီးတောင်ကြောက်တော်မြောက်ဦးစတဲ့မြို့တွေမှာအရှိစိုက်တည်ထောင်ထားကြတာပါတိုင်းရင်းသားမျိုးနေစုပါတီတွေအနေနဲ့လာမယ့်ရွေးကားပွဲမှာအနိုင်ရရှိရေးအတွက်မိမိတို့မျိုးနယ်စုတွေရဲ့ဆန္ဒမဲကိုသာအဓိကအားထားနေရတယ်လို့ဘူးသီးတောင်မြို့အခြေစိုက်ဒိုင်းနယ်လူမျိုးများတိုးတက်ရေးပါတီဥက္ကဋ္ဌဦးအောင်ကျော်စောကပြောပါတယ်
ကျွန်တော်လူမျိုးတွေကဖွံ့ဖြိုးတိုးတက်မှုနေပါတယ်ခင်ဗျာကျွန်တော်လူမျိုးတွေကိုဥဆောင်ပြီးတော့အစီအစီကိုပြင်ကြဖို့အာဏာရှိတဲ့လူခွေးရှိမှကျွန်တော်လူမျိုးတွေတိုင်းနဲ့လူမျိုးတွေဒီလိုလိုရှိပါတယ်ဒီလိုလိုဖြစ်နေပါတယ်အခွင့်အရေးနေပါပါတယ်ဆိုတာကိုပြင်ကြပေးမဲ့လူမရှိလို့ကျွန်တော်ဒီပါတီနေခေကဝင်ပြီးခါမှကျွန်တော်ကပြင်ကြဖို့ရှိတာအစီအစဉ်နဲ့ကျွန်တော်ဝင်ရတာပါခင်ဗျာကျွန်တော်ကဒီရခိုင်ပြည်နယ်မှာဆိုတော့လေရခိုင်မျိုးသားတွေရဲ့ဆန္ဒမျိုးတော့ကျွန်တော်မရနိုင်ဘူးခင်ဗျာကျွန်တော်တိုင်းငံအမျိုးသားမျိုးနွေသူတစ်ခုရဲ့အဲဒါဆန္ဒမျိုးကိုပဲရပါမယ
်ဒိုင်းနယ်လူမျိုးများတိုးတက်ရေးပါတီကိုရခိုင်တိုင်းရင်းသားတွေနဲ့တန်းတူတိုးတက်လာဖို့ရည်ရွယ်ချက်နဲ့အခုနှစ်မှာစတင်တည်ထောင်ခဲ့တာလို့သိရပါတယ်ဒိုင်းနယ်လူမျိုးစုတွေဟာဘူးသီးရာမောင်တော်ကြောက်တော်မြောက်ဦးမင်းပြဆတဲ့မြို့နယ်တွေမှာအများစုနေထိုင်ကြပြီးလူဦးရေ4000လောက်ရှိတယ်လို့သိရပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဒိုင်းနယ်လူမျိုးများတိုးတက်ရေးပါတီကလွှတ်တော်ကိုယ်စားလှယ်300ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားပေမဲ့ပါတီဆက်လက်ရည်တည်ဖို့အတွက်သာဝင်ရောက်ရှင်ပြိုင်ရတာဖြစ်ပြီးရွေးကောက်ပွဲအောင်နိုင်ရေးဟာအဓိကမကျဘူးလို့ပါတီရဲ့ဥက္ကဋ္ဌဦးအောင်ကျော်စောကပြောပါတယ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာအရှုပ်ကိုအနိုင်ရခဲ့လို့ရှိရင်လည်းရခိုင်ပြည်နယ်တဲကရခိုင်တိုင်းရင်းသားပါတီကြီးတွေနဲ့ပူးပေါင်းပြီးမိမိတို့ရဲ့တိုင်းရင်းသားလူမျိုးတွေတိုးတက်လာဖို့လှုံ့ဆော်သွားမယ်လို့လည်းဆိုပါတယ်အခုလိုရွေးကားပွဲမှာလွှတ်တော်ကိုယ်စားလှယ်တရားရအနိုင်ရကြလို့ရှိရင်ရခိုင်တိုင်းရင်းသားပါတီကြီးတွေနဲ့ပူးပေါင်းမယ်ဆိုတဲ့ရည်ရည်ချက်သဘောထားတွေဟာအခြားမျိုးခမီပါတီတွေမှာလည်းရှိနေပါဗျ။ဘူးသီးတောင်ပေါတော်မြောက်ဦးပုံနှကျွန်းစားတဲ့မြို့နယ်တွေမှာလွှတ်တော်ကိုယ်စားလှယ်900ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့ခမီမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့အထွေထွေအတွင်ရင်မုံဦးလေးသာကျော်ကပါတီရဲ့သဘောထားကိုပြောပြပါဗျ။
ကျွန်တော်တို့ကဒီခိုင်မြင့်မြင့်စုတီမှာပါဝင်နေဆိုတော့ဒေသပါတီဖြစ်တဲ့ကျွန်တော်တို့ရဲ့ဒီနောင်တော်ရခိုင်ပါတီပေါ့အဲ့ဒီရခိုင်ပါတီဒီအဲ့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေဆိုတော့ဟိုပါတီတည်ထောင်ဝေးကနေဆိုတော့ကျွန်တော်တို့ဒီစိတ်နှစ်ဆတာရှိပါတယ်ခင်ဗျာတင်ရပြင်းဆိုလို့ရှိရင်ကျွန်တော်တို့ကဒီပါတီပြီးဖြစ်ဖြစ်ဒီအဖွဲ့ရှိပြီးဖြစ်ဖြစ်ကျွန်တော်တို့တိုင်းရင်းသားတွေရဲ့မိကြနေတဲ့လူအချက်တွေကိုကူညီတက်ဖို့ပြင်နေတဲ့အဖွဲ့ရှိဆိုတော့ကျွန်တော်တို့ဘယ်လိုမှညှိစရာအကြောင်းမရှိပါဘူးခင်ဗျာ
ရခိုင်ပြည်နယ်မှာခမီးလူမျိုးနယ်စုပေါင်း 7,000 လောက်ရှိပြီးပေါတော်မြောက်ဦးပွန်နကျွန်းကြောက်တော်ရေသိတောင်စားတဲ့မြို့နယ်တွေမှာအများဆုံးနေထိုင်ကြပါတယ်။မြို့ခမီးဒိုင်းနယ်လူမျိုးနယ်စုတွေရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးနဲ့လူနေမှုဘဝတွေဟာရခိုင်တိုင်းရင်းသားတွေထက်အဖက်ဖက်ကဆင်းရဲနှင်းကြတဲ့လူမျိုးနယ်စုတွေဖြစ်ပါတယ်။ပြီးခဲ့တဲ့2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့တိုင်းရင်းသားလူမျိုးနယ်စုတွေဖွံ့ဖြိုးတိုးတက်လာအောင်ကြိုးပမ်းခဲ့ကြတာတွေနှေးပါခဲ့တာကြောင့်မိမိတို့တိုင်းရင်းသားလူမျိုးနယ်စုတွေရဲ့အခမ်းအနားတွေမြင့်မားလာဖို့မိမိနဲ့လူမျိုးနယ်စုလွှတ်တော်ကိုယ်စားလှယ်တွေကသာအများဆုံးဆောင်ရွက်နိုင်မှာဖြစ်တယ်လို့လဲပါတီခေါင်းဆောင်ပိုင်းတွေကယုံကြည်ကြပါတယ်။ဒီအကြောင်း1988ခုနှစ်ကပင်စတင်တည်ထောင်ခဲ့တဲ့မြို့တိုင်းရင်းသားဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဦးစံတာအောင်ကပြောပြပါတယ်
။အောင်မြင်ဖို့အတွက်တော့ကျွန်တော်တို့ကိုယ်နေပြီးကိုယ်ဒေသကိုယ်လူမျိုးတွေကိုကိုယ်ပါတီမှာမိထေဖို့အတွက်ကျွန်တော်တို့ရှင်းရုံလှုပ်ရှားနေပါတယ်။ဒီကတော့ကျွန်တော်တို့ကိုယ်ပြည်နယ်တွင်းမှာဒီနေ့မှာကျွန်တော်တို့အစိုးရဖွဲ့တွေမှာရအောင်ကျွန်တော်တို့ကဖြည့်ဆည်ချင်တယ်အဲ့ဒါမှာရောက်ရင်အတိအကျတော့ကိုယ်လူမျိုးဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်မယ်ဆိုတဲ့ရည်ရှိဖြစ်ပါတယ
်ရခိုင်ပြည်နယ်မှာမြို့တိုင်းရင်းသားတသိန်းကျော်ရှိပြီးမြို့တိုင်းရင်းသားဖွံ့ဖြိုးရေးပါတီကကြောက်တော်မြောက်ဦးဘူးသီးတောင်ပေါတော်ပုံနှကျွန်းစတဲ့မြို့နယ်တွေမှာလွှတ်တော်ကိုယ်စားလှယ်600ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားလူမျိုးနယ်စုပါတီတွေဟာရွေးကောက်ပွဲအောင်နိုင်ရေးထက်မိမိတို့လူမျိုးတွေရဲ့အခွင့်အရေးတွေအတွက်ဥဆောင်ဥရဲ့ကျိုးပန်းဆောင်ရွက်နိုင်ဖို့အဓိကရည်ရည်ချက်နဲ့တည်ထောင်ထားကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်တိုင်းသားတွေပါဝင်မရမာကြီး၊ဒိုင်းနဲ့မြူ၊ခမီး၊သက်၊ရှင်၊ကမန်စတဲ့လူမျိုးနယ်စုပေါင်း၈ခုလောက်ရှိတယ်လို့သိရပါတယ်ခင်ဗျာ။